2020ရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်မယ်။ကိုစလဲလောင်းတွေရဲ့မဲဆွယ်စီယုံရေးကာလပထမဦးဆုံးနေ့မှာကက်ယောဂါကာကွယ်ရေးစီမင်းတွေကိုလိုက်နိုင်ရမှာအားနည်းနေတယ်လို့ရွေးကောက်ပွဲဆောင်ကြည့်သူတွေကထောက်ပြနေတဲ့အကြောင်းပြောပြပါမယ်။ကျမကတော့စူစူပါ။နိုဝင်ဘာ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စီယုံရေးကာလရက်ပေါင်း60ဟာဒီကနေ့မှစတင်လာပါပြီ။ကယောဂါကာလမှာမဲဆွယ်စည်းရုံးရမှာဖြစ်လို့ဒီလုပ်ငန်းတွေကိုဆောင်ရွက်ရမှာလိုက်နိုင်ရမယ့်အချက်တွေကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကချမှတ်ပေးထားပြီးမိမိနေအိမ်တွင်သာနေထိုင်ရေးအစီအစဉ်သတ်မှတ်ထားတဲ့မြို့နယ်အတွင်းမဲဆွယ်စည်းရုံးနာလုံးဝမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်။အခုလိုကယောဂါထိန်းချုပ်ကာကွယ်နိုင်မှုအတွက်ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေကြားကနေစည်းရုံးရေးကာလကိုဆောင်ရွက်နေသူတွေအတွက်အခက်အခဲရှိနေသလိုစည်းရုံးရေးပထမနေ့အစမှာကျန်းမာရေးဌာနညွှန်ကြားချက်တွေအပေါ်လိုက်နာမှုအားနည်းနေတာတွေရှိနေတယ်လို့ရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြင်စမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ
်။အခုကျွန်တော်တို့ဒီအင်တာနက်မှာထွက်လာတဲ့ပုံတွေရကြည့်လို့ရှိရင်တော့ဟိုလိုက်နာမှုတွေအားနည်းတာပေါ့။အထူးသဖြင့်တော့ဒီနေ့လိုမျိုးကမ်ပိန်းလူအများကြီးတွေနဲ့လှုပ်တဲ့ကိစ္စမျိုးမှာဟိုထားပါတော့နော်။အယောက်50ထက်မကျော်ရဘူးဆိုတဲ့အမျိုးတွေလည်းကျော်သွားကောင်းကျော်သွားနိုင်တယ်ကျော်သွားတယ်လို့လည်းကျွန်တော်တို့ကမြင်ရတယ်။အဲဒီလိုမျိုးကိစ္စတွေနဲ့ပတ်သက်ရင်တော့ကျွန်တော်တို့က UEC ကတော့ဘယ်လိုမျိုးဆက်ပြီးတော့မှထုတ်ပြန်မလဲတော့မသိဘူးပေါ့လေ။အဲ့တော့အဲ့ဒါမျိုးနဲ့ပတ်သက်မှ UEC ကတော့ဘယ်လိုမျိုးရည်ယူမယ်ဆိုတဲ့ကိစ္စအဲဒီတိမောကျွန်တော်တို့ဒီတည်တင်တော့အမိတ်နဲ့ပဲကျွန်တော်တို့ကဆက်ပြီးတော့မှသွားမလားမပြောတတ်ဘူး။အဲ့တော့ကျွန်တော်ပါတီတွေကအတွက်ကလည်းဒီကေတော့ဟိုဘေးကျန်နေချက်ဖြစ်တာပေါ့လေ။ဘာကြောင့်လဲလို့ပြောတဲ့အခါမှာသူတို့ပါတီအောင်နိုင်ရေးကလူထုထောက်ခံမှာရမှာ။အိုးအဲ့တော့လူထုထောက်ခံတယ်ဆိုတာကလူထုတွေကလူလုံးထွက်ပြမှာအတို့ဒီမို့တစုံတရား supporting ပြတဲ့ခါကျမှသူတို့ကလူထုထောက်ခံမှုဆိုတာမြင်ရတာလေ။အဲ့ဒီလိုမျိုးဆိုတဲ့ခါကျတော့ပါတီတွေလည်းဘေးကျန်နေချက်ဖြစ်နေတဲ့သဘောမှာတော့ရှိပါတယ်ဗျ
။လက်လက်မဲဆွဲစည်းရုံးရမှာလိုက်နိုင်ရမယ့်အချက်တွေတဲ့လူစုလူဝေးမဖြစ်စေဖို့ကိုအဓိကဦးတည်ဆောင်ရွက်ဖို့သတိပေးထားပါတယ်။အဲ့ဒါအပြင်မဲဆွယ်စည်းရုံးရေးကာလတလျှောက်လုံးမှာတအုပ်နဲ့တအုပ်အနည်းဆုံး6ပေကွာရှိနေဖို့နဲ့နေရာအခြေဝန်းပေါ်မူတည်ပြီးလူ50ထဲမပူဘဲဆောင်ရွက်ရမယ်လို့လည်းကန့်သတ်ထားပါတယ်။မဲဆွယ်စည်းရုံးရေးဆောင်ရွက်သူတွေအားလုံးကျန်းမာရေးညွှန်ကြားချက်တွေကိုလိုက်နာဖို့လိုတယ်လို့ရွေးကောက်ပွဲဆောင်ကြည့်ရေးအဖွဲ့ဖန်တီအိမ်ရဲ့ဒါရိုက်တာဒေါခင်လင်းငယ်ကပြောပါတယ်
။ဒီကမ်ပိန်းလုပ်မဲ့လူတွေအနေနဲ့အဲ့အရာကိုလုပ်ဖို့လိုအပ်တာပေါ့နော်တကယ်လို့လုပ်မယ်ဆိုရင်တော့ဒီနေ့ကတော့ပထမဆုံးနေ့အနေနဲ့တော့ဒီလူလူကြားထဲမှာကိုပါတီဝင်နေနဲ့ပဲသူတို့ဘလို့လုံးမယ်ဆိုတာမျိုးတွေလောက်ပဲဒီပါတီကိုယ်စားလှယ်တယောက်ကစီယုံရေးမဲဆွယ်ပွဲတို့ဘာလို့အဲ့လိုတက်တက်သီးသန့်ဖိတ်တာမျိုးတော့ဒီနေ့မတွေ့သေးဘူးရှင်ဟုတ်ကဲ့
ကျမကြီးညွှန်ကြားချက်တွေကိုစီယုံရေးလှုပ်ရှားသူတွေသာလိုက်နာရမှာမဟုတ်ပဲကိုအားပေးမဲ့ပါတီနဲ့ကိုယ်စားလှယ်လောင်းတွေပေါ်ထောက်ခံမဲ့ပြည်သူတွေအနေနဲ့လည်းမဖြစ်မနေလိုက်နာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းဘိုဟိုကုဆက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကလည်းသတိပေးထားပါတယ
်ဒီအချိန်မှာတော့ဟိုလူကြားသူကြားတဲ့သူအုပ်စုတဲ့မသွားတာတော့အကောင်းဆုံးဖြစ်ပါမယ်။သွားရင်လည်းအကောက်ွယ်မရှိပါဘူး။ဟုတ်သွားပါ။အဲ့ဒီနေရာမှာတခုပြောချင်တာကတော့ဖြည့်ရှိတခုတည်းဟာဆိုရင်ယောဂါကိုမကောက်ွယ်နိုင်ပါဘူး။ဖြည့်ရှိရဆိုလို့ရှိရင်မျက်လုံးကိုယောဂါကပိုးပါတဲ့အဲ့ဒီအဆက်မုံတွေမဆင်အောင်သာကောက်ွယ်ပေးတာဖြစ်ပါတယ်။အဲ့ဒါဆိုတော့ mask ကိုဖြည့်ရှိရတတ်ထားခြင်းကအကောင်းဆုံးပါပဲ။ဘယ်လိုမှမဖြစ်နေတာမှ mask ကတော့မဖြစ်မနေတတ်ရမှာဖြစ်ပါတယ်။ဖြည့်ရှိတခုတည်းနဲ့ဒီလိုပေါ့နော်တက်ပြီးတော့သွားလာလုကင်နေတာဆိုရင်ယောဂါပိုးမကောက်ွယ်နိုင်ဘူးဆိုတဲ့အကြောင်းလည်းပြောချင်ပါတယ်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလကိုဒီကနေ့ကစပြီးနိုဝင်ဘာ6ရက်ည12နာရီအထိခွင့်ပြုထားပြီးတော့ကိုဗစ်ကာလမှာထုတ်ပြန်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုအထူးအလေးထားလိုက်နာဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။လာမယ့်ရွေးကောက်ပွဲအတွက်သတိပုဂ္ဂလနဲ့နိုင်ငံရေးပါတီ90ကျော်ကလွှတ်တော်ကိုယ်စားလှယ်လောင်း6969ရာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။